ဒီကနေ့စတင်ကျင်းပတဲ့23ရာစုပင်လုံးတတိယအကြိမ်ညီလာခံမှာတော့မြန်မာစစ်တပ်နဲ့တိုင်းရင်းသားတွေကြားညှိနှိုင်းမရဖြစ်နေတဲ့ခွဲမထွက်ရေးမူနဲ့ပတ်သက်လို့သက်ဆိုင်ရာခေါင်းဆောင်တွေကသူတို့ရဲ့ရည်တည်ချက်တွေကိုအဖွင့်အမင်းခွန်းတမပြောခဲ့ကြပါတယ်။ Federal ပြည်တော်စုအတွက်အခြေခံအချက်ဖြစ်တဲ့ပြည်တော်စုကခွဲမထွက်ရေးမူကိုပိုင်းပြတ်တန့်ခွင့်မူတွေကိုကြေလည်အောင်ညှိနှိုင်းဖို့အရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောခဲ့ပေမဲ့တပ်မတော်ကကွယ်ရေးဦးစီးချုပ်ကတော့ငြိမ်းချမ်းရေးဖိတ်ခေါ်ချက်တမှာခွဲထွက်ရေးကိစ္စမပြောဖို့ပါပီးသားဖြစ်တယ်လို့ခက်ပြက်ပြက်ပြောသွားပါတယ်။နေပြည်တော်မှာဖြစ်လို့တဲ့ငြိမ်းချမ်းရေးညီလာခံမှာတက်ရောက်သတင်းယူနေတဲ့ VOA သတင်းထောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်။
ဟုတ်ကဲ့ဒီနေ့ကြော်ကြာရန်နာနေခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ23ရာစုပင်လုံတတိယအစည်းအဝေးကိုမြန်မာ Convention Center MICC 2မှာဒီကနေ့မနက်ကစတင်ကျင်းပခဲ့တာပါညီလာခံအဖွဲ့မိန်ခွန်းကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကပြောကြားရာမှာလက်ရှိညီလာခံမှာထည့်သွင်းမဆွေးနွေးဖြစ်တဲ့ Federal အခြေခံမူကိစ္စတွေကိုအခုလိုပြောကြားခဲ့ပါတဲ့
ဒါကြောင့် Federal ကိုအကောင့်ဖက်ပေါ်ရမှာအဓိကကြတဲ့အခြေခံသဘောတရားတွေဖြစ်တဲ့ပြည်တော်စုမှခွဲမထွက်ရေးမူကိုပိုင်းပြဋ္ဌာန်းခွင့်ညာနဲ့ပတ်သက်တဲ့အမြင်တွေဤဘုကအင်မတန်အရေးကြီးတယ်လို့အင်မတန်နည်းနည်းသိမွေးတဲ့ကိစ္စဖြစ်ပါတယ်။ဒီခုအစည်းအဝေးမှာဒီကိစ္စတွေဆွေးနွေးရေးအစီအစဉ်ထဲမှာမပါဝင်မဲ့ဒီကိစ္စတွေရဲ့ကြီးမားတဲ့အရေးပေါ်မှုကိုကျမတို့အားလုံးသိရှိနေကြမယ်ဆိုတာယုံမှတန်ပြန်ရရှိကြမှာလို့ပါဘူး။
ဆက်လက်ပြီးတော့လေ2020မတိုင်ခင်ကျင်းပမဲ့ညီလာခံတွေမှာဒီမိုကရေစီနဲ့ဖက်ဒရယ်အခြေခံမှုတွေကိုအပြီးအပြတ်ချမှတ်မှာဖြစ်ကြောင်းထည့်သွင်းပြောကြားပါတယ်
။ဒီမှာတို့ဆွေးနွေးအနေနဲ့ပြည်ပင်လုံးညီလာခံစည်းဝေးနှစ်ချိန်ကျင်းပပြီးပါပြီ။ညီလာခံမကျင်းပနိုင်သေးတဲ့ကာလတွေမှာလည်း NCA လက်မှတ်ရေးထိုးပြီးအဖွဲ့များအပြင်မထိုးရသေးတဲ့အဖွဲ့တွေနဲ့လည်းအလွတ်တဘောဆွေးနွေးပွဲတွေပုံမှန်လိုလိုပဲရှိနေခဲ့ပါတယ်။လက်ရှိ2019ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်လာမယ့်2019ခုနှစ်အတွင်းမှာနောက်ထပ်ညီလာခံတစ်ကြိမ်2020ပြည့်နှစ်မတိုင်မီနောက်ထပ်ညီလာခံအလုံးပေါင်း3ကြိမ်ကျင်းပနိုင်ဖို့ဒီညီလာခံ3ကြိမ်ဟာအရေးကြီးညီလာခံစည်းဝေး3ကြိမ်ရောက်မှာအရေးကြီးလာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်ဆိုင်ရာအခြေအနေမူတွေအပြည့်ပြတ်ချမှတ်ပြီးအနာဂတ်ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုအတွက်အခြေခံအုတ်မြစ်တွေခိုင်ခိုင်မာမာ
ကျမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလည်းခွဲထွက်ရေးကိစ္စနဲ့ပတ်သက်ပြီးသူ့ရဲ့နှုတ်ဆက်အမှားစကားမှာအခုလိုထည့်သွင်းပြောဆိုပါတဲ့
ဘရော့ဆက်ပစ်သူတွေအော်ဘိုရာဆက်ရှိနေမှာကြီးငယ်ချက်မှာတိမင်းသောဒါတော့ဆက်တင်နေဒိုင်းတက်တက်ကအခွင့်အရေးအားလုံးကိုငင်းငင်းဆွတ်ဆွတ်ကိုဖိတ်ခေါ်ခဲ့ပါဒီလိုဖိတ်ခေါ်တဲ့ဖိတ်ခေါ်ချက်ထဲမှာနိုင်ငံတော်ဒီဗုဒ္ဓဘာသာရေးသုံးပုံကိုတင်ပြပြီးဒီကြာတာယာယူကွန်ပျူတာတော့နိုင်ငံတော်တိဆောက်ရန်ဆိုတဲ့ဒီမှတ်ချက်နဲ့ငင်းငင်းသုတ်ခေါ်ခဲ့တဲ့ဖြစ်ကြောင်းပေါ်လာပါတယ်။ဒါန်တရနာကအတွက်ဒီဟာဒုစရလို့ယူသမောက်ကိုတက်ခါရတယ်။ခုတော့ယူဖို့မပြောပါနဲ့။ယူတော့ကလာကြောင်းကအဓိကကဒါမယ်ဆိုပြီးတော့ကြင်ကြင်ရှင်းရှင်းပြီးမှသူတို့ကိုပြုစုခဲ့တာဖြစ်ပါတယ်။
ဆက်လက်ပြီးငင်းချမ်းရေးလုပ်ငန်းစဉ်တွေကြံ့ကြာနေမယ်ဆိုရင်ဘေးပျောကားတွေဝင်ရောက်ဆွတ်ဖက်မှုတွေကျူးကန့်ချေလဲတာတွေရှိလာပြီးရရှိထားတဲ့ယုံကြည်မှုတွေခက်ခက်ခဲခဲရယူထားတဲ့သဘောတူညီချက်တွေအားနည်းသွားနိုင်ကြောင်းပြောဆိုခဲ့တယ်လို့2020မှာငင်းချမ်းရေးလုပ်ငန်းစဉ်တွေပြည့်ပြည့်စုံလို့ကြောင်းလည်းတိုက်တွန်းခဲ့ပါတယ်
။ကုသရေနဗျာအနေနဲ့ပြုစုစုမှုကိုရေးစည်ငင်းချမ်းရေးပြည့်တတ်တယ်ဘူး။ရလာရတဲ့အချိန်စက်တိုက်ခါရကောင်းကိုကြိုးရပါမယ်။ရလမထွက်ပြီးဆွေးနွေးမှုရန်သားပြီးတဲ့နောက်အခြေအနေကြောင်းလင်းမှုတွေမကြာခဏတွေ့ရတဲ့အတွက်ရလထွက်တဲ့အချိန်ဆွေးနွေးမှုကျွန်တော်တန်ဖိုးရခြင်းဖြစ်ပါတယ်။လောကစီတွေကိုလည်းဆက်စပ်မပြတ်ကျဆဲတဲ့ဆောင်ရွက်သွားပြီး2020ပြည့်နှစ်မှာကျင်းပပြုလုပ်မယ့်ဒုတိယကြိမ်ပြည်တော်စုညီညွတ်ရေးညီလာခံဆွေးနွေးမှာညီညွတ်ရေးလုပ်ငန်းစဉ်တွေပြည့်ပြည့်စုံစုံဆောင်ရွက်ပေးပါလို့အလေးနဲ့ထားတက်ကုန်ကြောကြလို့ပါ
ကရင်မျိုးသားစည်းရုံး KNU ဥက္ကဋ္ဌဗိုလ်ချုပ်ကြီးမူတူးစေဖို့ကတော့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပါအချက်တွေကိုအကောင်အထည်ဖော်ဖို့စာချုပ်ပါရည်မှန်းချက်ဖြစ်တဲ့ရည်ရှိတည်တံ့တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ပင်လုံစိတ်ဓာတ်နဲ့အညီဒီမိုကရေစီရေးအမျိုးသားတန်းတူရေးကိုယ်ပိုင်ပြဋ္ဌာန်းခွင့်အရေးတွေကိုအပြည့်အဝအာမခံတဲ့ပြည်ထောင်စုတည်ဆောက်ရေးကိုထည့်သွင်းပြောကြားပါတဲ့နိုင်ငံရေးပါတီတွေကိုကိုစားပြုပြီးရခိုင်မျိုးသားပါတီဒုဥက္ကဋ္ဌဒေါ်အင်းနုစိန်ကတော့လက်ရှိရခိုင်ပြည်နယ်အရေးပေါ်အလေးထားထည့်သွင်းပြောကြားခဲ့ပါတယ်။ဒီညီလာခံကိုနိုင်ငံတော်သမ္မတအပါအဝင်အစိုးရလွှတ်တော်တက်မတော်နိုင်ငံရေးပါတီတွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေတိုင်းရင်းသားကိုယ်စားလှယ်တွေနဲ့လူမှုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေလေးလာသူတွေအပြင်နိုင်ငံတကာတန်တမာတွေလည်းပါဝင်တက်ရောက်ခဲ့ပါတယ်။ ညီလာခံဖွင့်ပွဲကိုတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ကိုလက်မှတ်မီးထိုးသေးတဲ့တရုတ်မြန်မာနယ်စပ်ဒေသကတိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့လည်းပါဝင်တယောက်ခဲ့ပါတယ်